အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတာ2020မေလ30စနေနေ့နေ့လယ်မှာ SpaceX ကုမ္ပဏီကနေတည်ဆောက်တဲ့ Falcon 9ဒုံးပျံနဲ့ NASA အာကာသယာဉ်မှူးနှုတ်ကိုအပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအောင်းအောင်းမြင်မြင်လှုပ်တင်လိုက်ပါတယ်။
Lift off of the Falcon 9 and Crew Dragon, go NASA, go SpaceX, Godspeed, bottom dog!
Florida ပြည်နယ် Kennedy အာကာသစင်တာကနေအမြင့်ပင် 230 ရှိတဲ့ Falcon 9ဒုံးပျံလွတ်တင်တာကို American သမ္မတနဲ့ဒုသမ္မတတို့ကိုယ်တိုင်သွားရောက်ပြီးအားပေးခဲ့တယ်လို့ online ကနေချစ်ရှုသူကလည်း3သန်းလောက်ရှိပါတယ်။ NASA အာကာသယာဉ်မှူး Doug Hurley နဲ့ Bob Behnken တို့ဟာ Dragon 2အာကာသယာဉ်ထဲမှာလိုက်ပါသွားတာဖြစ်ပြီးဒီအာကာသယာဉ်ကို Falcon 9ဒုံးပျံထိမှတက်ပြီးလွတ်တင်ခဲ့တာပါ။ဒါအမေရိကန်သမိုင်းမှာ NASA ကပုဂ္ဂလိကကုမ္ပဏီထုတ်ယာဉ်တွေကိုသုံးပြီးအာကာသထဲလူလွတ်တင်တာပထမဆုံးအကြိမ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်
။ဟိုပုဂ္ဂလိကပိုင်းအာကာသတုံးပြန်အာကာသယာဉ်ကိုသုံးပြီးတော့အပြည့်ဆိုင်ရာအာကာသစခန်းကိုလူလွတ်တင်နိုင်တာဒါပထမဦးဆုံးပါပဲ။အရင်တော့အမေရိကန်အာကာသယာဉ်မှူးတွေလွန်ပြန်အာကာသယာဉ်နဲ့တင်ပို့လေးရှိပါတယ်။အဲ2012ခုနှစ်မှာလုံးနေတဲ့9နှစ်လောက်ကစပြီးတော့သူတို့ရက်လိုက်ပါတယ်။ဘာလဲဆိုတဲ့အခါကျတော့လုံးမြအာကာသယာဉ်ရဲ့သူ့ရဲ့ expiration date ပေါ့နော်။သူ့ရဲ့တက်တန်ကျော်သွားပြီးပြတ်ကြတာလည်းနှခါရှိပြီဆိုတဲ့အခါကျတော့လူအတက်ကိုရင်းပြီးအလုပ်လုပ်ရတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့အတွက်ဒီလုံးမြအာကာသယာဉ်အစနောက်အာကာသယာဉ်တစ်ခုကိုစောက်ဖို့အတွက်ဆိုပြီးတော့သူတို့စူးစမ်းပါတယ်။စူးစမ်းနေတဲ့အချိန်မှာပဲဒီလုံးမြအာကာသယာဉ်မတုံ့လို့မရတဲ့ရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်တုံ့နေရတာ9နှစ်လောက်ရှိပါပြီ။အဲ့ဒီအချိန်မှာပဲ2000နဲ့နှစ်ခုနှစ်မှာဒီ SpaceX ဆိုတဲ့ Tesla လျှက်စစ်ကားထုတ်လုပ်တဲ့ SpaceX Company ကနေပြီးတော့မှအာကာသကြီးသွားလုပ်ငန်းအတွက်ကိုစပြီးတည်ထောင်ပါတယ်။မေလ30ရက်နေ့ကအဲ့ဒီ SpaceX ရဲ့ Dragon 2ဆိုတဲ့အာကာသယာဉ်နဲ့ Falcon 9ဆိုတဲ့ဒုံးပျံရဲ့ထိပ်ဖူးမှာ Dragon 2ဆိုတဲ့အာကာသယာဉ်ကိုဆင်ပြီးတော့လွတ်တင်ခဲ့ပါတယ်
။အာကာသထဲကိုလူတွေပို့ဖို့နဲ့ပစ္စည်းတွေပို့ဖို့အတွက်ဒုံးပျံတွေတည်ဆောက်တာနဲ့အာကာသခီးသွားလုပ်ငန်းတွေလုပ်ကိုင်းနေတဲ့ကုမ္ပဏီတွေကအများအပြားရှိပါတယ်
။ပစ္စည်းတင်ဖို့အတွက်ကာဂိုအတွက်ကိုဒီကုနာ SpaceX ရဲ့ Orbital ဆိုတဲ့ပုဂ္ဂလိကပိုင်းအာကာသခီးသွားလုပ်ငန်းဒုံးပျံတည်ဆောက်တဲ့ကုမ္ပဏီ Northrop Grumman နောက် Sierra Nevada သူကဒီကုန်ပစ္စည်းတင်ဖို့အတွက်ကိုပုဂ္ဂလိကပိုင်းအာကာသဒုံးပျံကုမ္ပဏီတွေတည်ထောင်ထားပါတယ်။နောက်လူစီးဖို့အတွက်ကြတဲ့အခါကျတော့ Blue Origin နဲ့ Boeing, Sierra Nevada နဲ့အခုမနေ့တနေ့ကဒီအပြင်ဆိုင်အာကာသစခန်းကိုရောက်တဲ့ SpaceX Company ကနေပြီးတော့မှတင်တဲ့လူစီးအာကာသယာဉ်မျိုးစီစဉ်ထားပါတယ်။အဲ့တော့လူစီးဖို့အတွက်လူပါတဲ့အာကာသယာဉ်ထဲမှာဥမာအစီအစဉ်ကတော့ Blue Origin ဆိုလို့ရှိရင်အာကာသအပန်းဖြေခရီးထွက်ဖို့အတွက်အာကာသယာဉ်အသေးပေါ့နော်ဒီကနေပြီးတော့လွန်မြောက်အာကာသယာဉ်လိုပဲပြေးလန်းနေတန့်တဲ့ပြေးလန်းပေါ်ရဲ့ပြန်ဆင်းအဲ့လိုလုပ်လို့ရတယ်အာကာသယာဉ်မျိုးလည်းထင်ပါတယ်ဒီ SpaceX ကတော့သူကတကယ်ကိုသူစီစဉ်ထားတဲ့ပုံစံအရာဆိုလို့ရှိရင်အင်ဂါဂျို2024ကျော်လောက်ဆိုလို့ရှိရင်သွားနိုင်လောက်ကိုဒုံးပျံနေပျောက်ဖို့အစီအစဉ်ရှိပါတယ် Elon Musk ရဲ့ဒီ SpaceX ရဲ့2024မှာ Starship ဆိုတဲ့ဒုံးပျံအကြီးအဆောက်ပြီးတဲ့အခါကျလို့ရှိရင်လာဖို့လည်းသွားမယ်အင်ဂါဂျို လည်းသွားမယ်အင်္ဂါဂျူသွားတဲ့အခါကျလို့ရှိလို့အင်္ဂါဂျူကိုဒီတိုင်းအလိုလျောက်လွတ်လိုက်ပြီးတဲ့အခါကျလို့ရှိရင်အဲ့ဒီမှာဒုံးပျံကအလိုလိုညင်သာစွာဆင်းလို့ရအောင်လုပ်တဲ့စနစ်ကိုသူတို့အခုစပြီးစူးစမ်းနေပါတယ်။ဒါကြောင့်လည်းဒီအာဂါတယင် Dragon 2ရဲ့ထိတ်မှအဲ့ဒီထိမ့်ချုပ်ရေးဒုံးပျံအသေးစားတွေတက်ပြီးတော့အလိုလျောက်ထိမ့်ချုပ်စနစ်ကိုစီစဉ်ထားတာဖြစ်ပါတယ်ခင်ဗျ။အ
ာဂါတယင်တွေတည်ဆောက်ရမှာတခြားသူတွေထက်ဒီ SpaceX Company ကဤပညာမှာတပန်းတာနေတာပါ။
ဒီ SpaceX ရဲ့ထူးခြားမှုတပန်းတာတာအရင်တော့အာကာသဒီဒုံးပျံကိုပြစ်တင်လိုက်လို့ရှိရင်ပထမအဆင့်ဒီလောင်စာကုန်သွားတာနဲ့သူကမီးလောင်ပြီးတော့ပြက်ကျသွားတယ်။အဲဆိုတော့သူပြန်သုံးလို့မရတော့ဘူးပေါ့နော်။အဲတော့ပြန်သုံးလို့ရတယ်ဆိုလို့ရှိလို့ရှိရင်ဈေးကအရန်တက်တာပါ။အဲတော့ဘလောက်တက်တာတလဲဆိုလို့ရှိရင်ဟိုလွန်မြောက်အာကာသရင်နဲ့အာကာသတဲ့ကိုရောက်ဖို့ပေါ့နော်။1ကီလိုဂရမ်လောက်ရှိတဲ့ပစ္စည်းကိုတင်ဖို့ဈေးကအမေရိကန်ဒေါ်လာနဲ့ NASA ရဲ့ကုန်ကြေးအစိုးရကုန်ကြေးက4000ကျွဲကျတယ်လို့တွက်ကြည့်ခန့်မှန်းလိုက်တဲ့အခါကျတော့အခု SpaceX ရဲ့ကုန်ကြေးကဒီဒုံးပျံရဲ့ကုန်ကြေးကအမေရိကန်ဒေါ်လာ တကီလိုမှမှ3000လောက်ပဲကျတယ်အဲ့အတွက်ဒီအရန်တက်တာပါပဲ
ဒီလိုပြန်ပြီးတုံးလို့ရအောင်တည်ထွင်နိုင်တဲ့ SpaceX ရဲ့နည်းပညာကြောင့်ကုန်စည်ပစ္စည်းတင်ပို့တာနဲ့မကပဲအာကာသယာဉ်မှုတွေကိုပို့ဆောင်ပေးရမှာလဲအကုန်ကျကတိတ်ကိုတက်တာသွားတာပ
ါ SpaceX က Dragon တော့အာကာသယာဉ်ဒီအာကာသယာဉ်ကိုပြုတ်တင်ဖို့အတွက်ကသူ့မှာပထမအောက်မှာပါရှိရမယ်ဆိုလို့ရှိရင်ဒုံးပြန်ကြီးရှိရပါတယ်သူအရေးလောင်းကြတုံးပါတယ်Falcon 4ရဲ့ဒုံးရင်ကတော့အရေးလောင်းကြတုံးတယ်ဒီအပြည်ပြည်ဆိုင်ရာအာကာသစခန်းကို Falcon 4အပြင်အရင် Falcon နေပေါ့နော်အမှတ်9 8တို့နဲ့ပြတ်တင်ထားတဲ့အချိန်22ချိန်အောင်ရောက်ပြီးပါပြီထူးခြားတာဒီ Falcon ဒုံးရင်ရော Dragon အမှတ်2အာကာသယာဉ်ရောအဲ့နှစ်ခုစလုံးက reusable ပေါ့နော်သူ့ကိုပြန်တုံးလို့ရပါတယ်ယာဉ်မှုတစ်ယောက်တွားဖို့အတွက်ကိုပုံပြစီကဟိုအရန်ပုံပါတယ်အပြည်ဆိုင်ရာအာကာသစခန်းကိုတွားဖို့လွတ်တင်တဲ့ V8 ကရှင်းကြည့်လိုက်မယ်ဆိုရင်အပြည်ဆိုင်အာကာသစခန်းရောက်ဖို့အတွက်ကိုလွန်မြောက်အာကာသယာဉ်ကိုမတုံးတော့တဲ့အချိန်မှာရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်ဒုံးရင်ကို3တိုင်းရေမှူးတရအတွက်ကိုကုန်ကျစရိတ်က American Dollar 85တန်းပေးရပါတယ်အခု SpaceX Dragon အမှတ်2ကိုတုံးတဲ့အခါကျတော့ American Dollar 65တန်းပဲကျပါတယ်အဲ့တော့ဈေးကတော့တော်တော်လေးကိုတက်တာပါနောက်တစ်ခုကတခြားနိုင်ငံသွားပြီးတော့ရုရှားနိုင်ငံတို့တခြားနိုင်ငံတို့ကတုံးတဲ့ဒုံးရင်တုံးရတယ်ဆိုလို့ရှိလို့ရှင်ပြည်တွင်းဖြစ်တုံးရတဲ့အတိုင်းပြည်အတွက်အလုတ်အကိုင်းစီးပွားရေးမှာအများကြီးကိုအထောက်အကူပြုသွားပါတယ်65တန်းဆိုတဲ့ American Dollar 65တန်းဟိုဒီပေါ့နော်ဒီကုမ္ပဏီကိုပေးလိုက်ပြင်ကုမ္ပဏီက engineer တွေတိတ်ပံပညာရှင်တွေဒီ rocket scientist တွေအကုန်လုံးပြန်ငားတဲ့အတွက်ပြည်သူပြည်သားတွေအတွက်အရင်အထောက်အကူဖြစ်သွားပါတယ်အဲ့အတိုင်းပြည်အတွက်လည်းကုန်းရှိပါတယ်ခင်ဗျ
ဟုတ်တယ်ပရိသတ်တင်းရဲ့ပြောကြားချက်တွေဒီသတင်းပတ်သက်သိပ္ပံနည်းပညာဆန္ဒတွေဒီမှာပဲပြန်လာလို့ရတယ်ရှင်နောက်တစ်ပတ်မှာပြန်ပြီ